အခုတော့တောတာရှင်နေဆောင်မျောနေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်အောင်နဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာစနေနေ့ညတရက်လေးလိုင်းရှင်နေကန်စီစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ရှင်နေမဲ့အကြောင်းအရာကတော့မီတာကတွေတိုးကောက်လိုက်တဲ့ကိစ္စပါနှစ်စဉ်လိုပဲဒီတအားကတွေအရှုံးပေါ်နေတာကြောင့်လည်းနောက်ဒီတအားမရသေးတဲ့ဒေတာတွေမှာလျှက်စစ်မီရအောင်လို့ဆိုပြီးတော့ဒီလျှက်စစ်နဲ့စွမ်းဝင်ကြီးဌာနကအခုလိုဒီတအားကတွေတိုးကောက်လိုက်တာပါဆိုတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ပြည်နိုင်ရှင်နေမဲ့သူတွေကတော့ရန်ကုန်စောင့်ကြည့်အဖွဲ့တီထောင်သူဒေါ်နေမျိုးသိန်းဒီနေ့ကနိုင်ငံရေးသတင်းကြောင်အေဒီတာချုပ်ကိုသက်စင်နောက်ဒီဖြူစင်မြစ်တာပုဂ္ဂလိကစေယုံလုပ်ငန်းရှင်ကိုကျော်ကျော်ဝင်းတို့ဖြစ်ပါတယ်။ဆိုတော့တခြားဝင်ရောက်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်။အခုအရင်ဆုံးတော့ဆ iamma ဒုံညူညူသိန်းအနေနဲ့ပေါ့လေ။ဒီလျှက်စစ်တပ်အားကတွေတိုးကောက်တဲ့ပေါ်သဘောထားလေးအချင်းချင်းအရင်ဆုံးစပြီးတော့ပြပြပြောလား။
ဟုတ်ကဲ့မှာတော့လေဒီမီတာဆားတွေတိုးလိုက်တဲ့ကိစ္စဟာပေါ့နော်ဟိုတမန်ကြည့်လို့ရှိရင်တော့အာဆရာပုံမှန်ပေါ့ပုံမှန်တချို့ရပြောကြတယ်တလောက်တပေါင်းလောက်ပဲဟိုပူသေးရမှာပါဆိုပြီးတော့ပြောတယ်ပေါ့နော်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမကဒါအမတန်ကိုပေါ့နော်တက်ရောက်မှုကြီးတယ်ဆိုတော့ပြောပြချင်တာပေါ့လေအဲ့တော့မိသားစုတစ်စုဟာတလောက်ကိုတပေါင်းလောက်ပဲပူသေးရရင်တော့မှအဲ့ဒီတပေါင်းဆိုတဲ့ပတ်စံကကျမတို့၅နှစ်ဆိုလို့ရှိရင်6သိန်းဖြစ်ပါမယ်လေအဲ့တော့6သိန်းဆိုလို့ရှိရင်ဒါအခြေခံရန်ကုန်မြို့မှာဆိုအခြေခံလူတန်းစားတက်ရောက်အတွက်ကတစ်နှစ်စာခင်းသိရင်မြင်ရတယ်ပေါ့အဲ့တော့တလောက်တပေါင်းလေးပို့ပေးရရင်တော့မှာပေါ့နော်ကျမတို့ကဒါဆင်းရဲသားတယောက်ရဲ့ဟိုတစ်နှစ်စာခင်းလို့ကိုဟိုကောက်ယူလိုက်တယ်ပေါ့ပုတ်ထုတ်လိုက်တယ်လို့ဖြစ်သွားတာပေါ့နော်ဒါတပေါင်းလေးပေးရရင်ပေါ့နော်အဲ့တော့အခုတက်တဲ့နှုံးကပေါ့နော်ဒါကျမအချင်းချုပ်ပြီးပြောမယ်ဆိုလို့ရှိရင်ဒါကတပေါင်းလေးပေးရမှာမဟုတ်ဘူးပေါ့နောက်ပြီးတော့ဒီနေရာမှာဟိုပေါ့နော်များများသုံးတဲ့လူကများများပေးရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါလည်းဟုတ်မနေဘူးပေါ့နော်အော်ကျမတို့တေချာပြန်လေးလာကြည့်တဲ့အခါမှာနည်းနည်းသုံးတဲ့လူကပို့ပေးရမှာဖြစ်နေတယ်ပေါ့ခုမှ unit 100လောက်ပဲသုံးတယ်ဆိုရင်တော့ဟုတ်တယ်2500လောက်ပဲပေးရတယ်ပေါ့နော်ဒါပေမဲ့ပုံမှန်မိသားစုတစုက unit 300 unit 500အဲ့ဒါသုံးတာပေါ့နော်အဲ့တော့ unit 300ဆိုလို့ရှိရင်ကျမတို့အပေါင်း8000ပို့ပေးရမယ် unit 500ဆိုလို့ရှိရင် 3000 ပို့ပေးရမယ်အဲ့တော့တနာကိုကျမတို့ကပို့ပေးရမယ်ဆိုရင်ကခုနကတပေါင်းနဲ့ဆိုတာမဟုတ်ဘူးပေါ့နော်ပုံမှန်မိသားစုတစုက18000နဲ့အဲဒီမဟုတ်3000ပို့ပေးရမယ်တော့ဒါပေမဲ့ပေါ့နော်ဥပမာလုပ်ငန်းရှင်တွေဥမာဖြင့် unit 1000သုံးမယ်ဆိုရင် तू က4000ပဲပို့ပေးရမယ် unit 5000သုံးလို့ရှင် तू က2000ပဲပို့ပေးရမယ်ဒါကြောင့်မလို့ပေါ့နော်အခုပြောပြောနေကြတယ်ပေါ့နော်ဒါ lobby တွေပြောပြောနေကြတယ်ဟာစားတယ်ဆိုတော့ကျွန်မပြောတာပြောချင်တာပေါ့နော် unit ကျွန်တော်ငယ်ငယ်သုံးတဲ့လူကပို့ပေးရမှာဖြစ်ပြီးတော့များများသုံးတဲ့လူကလေလေပို့ပေးရမှာဖြစ်တယ်ပေါ့နော်ဒါကြောင့်မို့အခုပြောနေကြတာဒီတွက်နေကြတာဒီဟာမှားတယ်လို့ကျမကလေဟိုများတော့ဖြစ်ပေါ့နော်အဲဟိုအစိုးရကိုကာကွယ်ပြီးတော့ပြောဆိုနေကြတဲ့ဟာတွေကဒါအထင်သွင်းမှားပြီးပြောနေတာဖြစ်တယ်လို့ကျမကပြောချင်တယ်ဒီဆိုကတကတင်းသားပြည်သူလူထုအတွက်ကိုအမတန်မှအဟုတ်ပေါ့တက်ရောက်မှုကြီးတဲ့ဒါဆုံးဖြတ်ချက်ဖြစ်တယ်တလတပေါင်းလေးပို့ပေးရရင်တော့မှကျမတို့ခလေးအယောက်350ရဲ့ပေါ့နော်ဒါစအုပ်ဖို့ပေါ့တနစ်စာစအုပ်ဖို့နဲ့မြင်ရတဲ့ပတ်စံဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ပါဆရာမ
လို့ဒါမလုတ်တင်တာမလုတ်တင်တဲ့ကိစ္စဖြစ်တယ်လို့ကျမပြောချင်တယ်ပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့အခုတစ်ခါအလှည့်ပေးချင်တာကတော့ဒီကိုသက်ခြင်းမှာကိုသက်ခြင်းရဲ့သဘောထားကိုသိပြစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောချင်တာအဆက်3ချက်ရှိပါသေးတယ်မီတာကတော့3နည်းနဲ့ကိစ္စနဲ့ပေါ့နော်ပုံစံပြောချင်တာကတော့ဒီအစိုးရနဲ့တိုင်းသက်ဆိုင်တဲ့ကိစ္စပေါ့ဒီလိုမျိုးဒီအချိန်ခါပေါ့နော်2030ရွေးကောက်ပွဲလင်းလာတဲ့အချိန်မှာအစိုးရအနေနဲ့ဘယ်လိုဖြစ်ဖြစ်ဒါ political suicide တွေလို့ကြောင်းနေပြီးယူဆပါတယ်ဒါမလုပ်တဲ့အချိန်မှာဒီအချိန်မှာမလုပ်တဲ့တော့ဒါကပမာဝန်အချက်ပါဒီချက်ကတော့ပြည်လင်းနေတာမျိုးရှိတဲ့ကိစ္စပေါ့နော်ဒီကိစ္စကိုဟိုပြည်သူကိုယ်စားလှယ်ရှိတဲ့ပြည်သူတော်မှာဆွေးနွေးမှုမရှိဘဲနဲ့အစိုးရနေပြီးတော့ဒီလိုအနာရှင်ဆန်ဆန်မျိုးဒီလိုမျိုးဆုံးချက်ချပြီးဒီလိုထုတ်ပြန်တာဟာလည်းဒါမျိုးဒီလိုစီစဉ်နေစဉ်းစားနေစဉ်းစားနေဆိုလို့ရှိရင်တော့မသိတော့ဘူးထင်ပါတယ်နောက်တစ်ခုကတော့ဟိုနောက်တစ်ခုကဘာလဲဆိုတော့ကျွန်တော်နိုင်ငံမှာကတက်သမားကအလုံးလည်းမင်းလောကအရင်တက်နေပါတယ်ဘုန်းချင်းမှာနိုင်ငံလည်းမင်းမင်းမင်းလည်းမရှိဘူးနောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်ဒုက္ခနာစာလုံးသားတွေကလည်းအခုချိန်မှာမတိမီနဲ့ဒီကိန်းကတည်ကြီးရေတော့ရှိရလေရောဆော့စကြရတဲ့အချိန်တွေလည်းမဟုတ်ပါဘူးဒါလို့ချင်းဒီမှာပြည်သူဘုံတော့ဘုံဖြစ်တယ်အခြေခံလူရန်သားတွေဘုံတော့ဘုံဖြစ်စီမဲ့နောက်လက်လက်ရန်သားတွေလူရန်သားတွေဘုံတော့ဘုံဖြစ်စီမဲ့ဒီလိုဆုံးဖြတ်ချက်က ့ဟိုရှင်ကမချတင်လို့ကျွန်တော်ယူဆပါတယ်လို့ညာ
ဟုတ်ကဲ့ပါဟုတ်ကဲ့ကိုတက်စင်ကျေးဇူးပါဆိုတော့နောက်တစ်ယောက်ကတော့ဒီလုပ်ငန်းရှင်တူပါကိုကျော်ကျော်ဝင်းပါကိုကျော်ကျော်ဝင်းရဲ့အနေနဲ့ဟိုဗာမြန်ပြောကြပါလိမ့်ခင်ဗျာ
ပါဟုတ်ကျွန်တော်ကကိုကျော်ကျော်ဝင်းပါလုပ်ငန်းရှင်နေနဲ့ပြောရင်ကျွန်တော်လုပ်ငန်းရှင်နေနဲ့ကတော့ဟိုကျွန်တော်ကဒီနေရာမျိုးသွားတဲ့အတွက်ကျွန်တော်ဒီကြေကိုသုံးပြရတယ်ဒီကြေကိုသုံးတော့နိုင်ငံတော်လည်းတစ်နှစ်ကိုဆရာပြင်အောင်ဆုံးဖြတ်တယ်ဆိုရယ်ကျွန်တော်လည်းဒီသုံးနှစ်ကိုလည်းလက်ခံတဲ့ပါပဲဘာကြောင့်လက်ခံတယ်ပါလဲဆိုကျွန်တော်ဒီကြေနဲ့သုံးအောင်ဆိုရင်ကျွန်တော်လုပ်ငန်းတွေလည်းမဆိုင်ဘူးခင်ဗျအားကြောင့်နောက်တစ်ချက်ကသူတို့ပြောရရှိပါရဲ့ရှိကဒီ data ကနေလို့ကြည့်ဦးဆိုတော့ကျွန်တော်ကြီးရတယ်မှာတခြားကြီးရတယ်မှာမင်းနဲ့မင်းနဲ့ကြီးရတယ်မှာတို့ကအလင်းအောင်တဲ့ပဲတုံးနေရညာချင်းနိုင်မယ်အဲ့ဒီလိုပုံပိတ်နေတယ်အဲ့ကျတို့တုံးနေရင်တော့ညာတော့ရင်ဆရာယူနေတဲ့ပုံတုံးတို့ဒီကစစ်တာလဲလက်တန်းသားတွေပေါ့နော်ဆရာကွန်တုံးမယ်ပါညာဆိုတော့တို့ကယူနေ300လောက်ဆိုသွားတယ်အဲ့ကျတော့ခုယူနေကျွန်တော်ဒီအခုဒီလိုတဲ့ဒီခဏစင်းတိုးလိုက်တယ်ခဏစင်းတိုးလိုက်တဲ့ခါမှာဘာဖြစ်သွားလဲဆိုလက်တန်းကားပေါ့နော်လူလက်တန်းကားကတော့ပုံမှန်တဲ့သူတို့2000ကျော်လောက်ဆက်သွားလိမ့်မယ်3000တလောက် 3000 ကျဲဆိုတော့2000ကျ5000လောက်တော့ကျားလိမ့်မယ်အဲ့ဒါလေသူစင်ကြံချူတာပြီးသုံးတော့ရနိုင်လို့လုပ်ငန်းရှင်တွေပြောရင်တော့ကျွန်တော်တို့ကဒီတဲ့ဆန်တော့သူတို့သူ့အကိုပြောနေတာလက်စင်းကြီးတင်းကြီးဒီကနေ့ဒီနေ့ရစီခင်လေ။ဟိုပြရမယ့်အချိန်ဆိုလည်းတိတိကျကျပြည့်စီခင်လေ။အဲ့ဒါမျိုးဆိုရင်လည်းဒီကွာလည်းလက်ခံပါမယ်။ဒီနေ့လက်ခံပါ။တိတိငင်ငင်ပေါ့နော်။လက်စဆိုတာတကယ်ဖြစ်ပါနေဒီနေ့ငင်ရဲ့ဆိုတာဒီကွာနေ့ဒီနေ့ဦးရ။လက်စထားပြီးရတာဖြစ်ပါနေဒီနေ့လေ။ဟိုအကြောင်းမျိုးကြောင့်ပြရမယ်ဆိုလည်းတိတိကျကျသတင်းလေးထုတ်ပြန်ပြီ။အဲ့လိုထုတ်ပြန်ပြရလို့ဆိုရင်လည်းဒီကွာလက်ခံပါ
။ဟုတ်ကဲ့
။လက်ခံပါအဲ့ကျသူတို့ဘယ်စီဘယ်စီပြရမယ်ဆိုတာဒီကွာဟုတ်ကဲ့လေဒီတော့ SC မှာဆိုရင်သူမတုံးမဲနေလို့အဲ့ဒီ SC ကိုစောင့်ကြမယ်အဲ့ဒါအဲ့လိုမျိုးကတော့ကျွန်တော်ကတော့နဘာဘာသူ့ဟိုတခြားနိုင်ငံထက်တော့သူ့တိုးပေါက်တာတော့နည်းနည်းမြင့်သွားပါဗျာမြင့်သွားတော့အဲ့ဒါဆိုတော့ကျွန်တော်မြင်ရပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အစိုးရကတော့ပေါ့ဒီလက်ရှိမှာအိမ်တော်စု44ရာခိုင်နှုန်းပဲမီးရတယ်ပေါ့လေအဲဒါကြောင့်မလို့နောက်ဒီ55ရာခိုင်နှုန်း85နောက်2030လောက်မှာဆိုလို့ရှိရင်ဒီအားလုံးမီးပေးနိုင်ဖို့ဆိုပြီးတော့ရည်မှန်းထားတယ်ဆိုပါတယ်ဆိုတော့ဒီလိုမီးအခုလိုမျိုးမီတာကတွေတိုးောက်တာဟာအခုလိုမီးမရသေးတဲ့ပြည်သူတွေအတွက်ကောသတင်းကောင်းလားဆိုတော့နောက်အခုကြီးကျွန်တော်တို့တိုက်ရိုက်လေးလိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်ဆိုတော့ပထမဦးဆုံးဆွေးနွေးပေးမဲ့ဆွေးနွေးပေးစီလိုတဲ့သူကတော့ကိုချင်းမြင့်ပါကိုချင်းမြင့်ပြောလို့ရပါပြီခင်ဗျဟု
တ်ကဲ့ဆရာကျွန်တော်တို့ကဒီနိုင်ငံတော်ကဒီကျွန်တော်တို့မျက်စိမီးကြီးတွေကိုတိုးမြှောက်မယ်ဆိုတော့ကျွန်တော်တို့သဘောတူလက်ခံပါတယ်ဘာလို့လဲဆိုတော့ဒီတနေ့ကိုအရှုံးမြောက်များစွာပေါ်နေတယ်ဆိုတဲ့ပတ်စံတွေကပြည်သူပတ်စံတွေဆိုတော့ဒီပြည်သူအလုံးနဲ့ဆိုင်တဲ့ပတ်စံတွေဟာပြည့်စုံပြီးယူရတဲ့လူ90ရာခိုင်နှုန်းလောက်တာလင်းသူကဟိုကျွန်တော်တို့တာတာထူးထူးခံစားနေပြီးတော့လက်စစ်မယူနိုင်တဲ့90ရာခိုင်နှုန်းတော့ဒီကပတ်စံတွေကသုံးနေရတဲ့သဘောဖြစ်တယ်တစ်ဖက်သက်ကနင့်လာနေတဲ့သဘောဒီညညတတနဲ့ကျွန်တော်အရှုံးမခံမဲနဲ့ဟောက်ပြနေလို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကိုစင်မင်းအောင်ဟိုပေါ့မြို့နယ်ကြောက်ကရွာအဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ရွာတွေမှာဆိုရင်လေဒီကမ္ဘာ့ဗန်နဲ့ကမ္ဘာ့ဗန်နဲ့ပြည်내ဦးစီးဌာနပေါင်းပြီးတော့လုပ်တဲ့ဒီ TTC စီမံကိန်းဆိုတာရှိကြကြ။အဲ့ဒီစီမံကိန်းနေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီမိတိုင်းတွေကိုအများကြီးထောင်ရတယ်ခင်ဗျာ။မိတိုင်းတွေကို2030မှာတနိုင်ငံလုံးမိလင်းရေးဆိုပြီးအစိုးရလုပ်ထားတာရှိတယ်ဆိုဒီအမြော်မြင်နေနဲ့ပေါ့နော်။အဲ့ဒါမိတိုင်းတွေကွန်ကရစ်တိုင်းတွေထောင်ရတာတွေရှိတယ်ခင်ဗျာ။ဒီဟာတွေကိုကျွန်တော်အခုဓာတ်တို့ဓာတ်ကတွေတို့ကောက်မဲ့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒါတွေကတကယ်ဟွာလုပ်ရင်တော့ဖြစ်တယ်လေလို့ထင်ပါတယ်ဒါပေမဲ့ကျွန်တော်အခုမိဒီနာမှာရောက်နေတော့မိဒီနာမှာမီးခဏခဏပြည့်တယ်ဗျ9နာရီလောက်ဆိုရင်ညဆိုရင်အဲ့ညနေခုမနက်ထားပေါ့နော်မနက်ထား9နာရီလောက်ဆိုရင်အများတန်းပြည့်တယ်ကျွန်တော်တို့2030မှာတနိုင်ငံလုံးမီးလင်းဟွာဖြစ်သေးဖြစ်နိုင်မှာမလားလို့ဒါပေမဲ့ဟုတ်ခုတက်ကြည့်တော့ကောက်တဲ့ကိစ္စလေးနဲ့ပတ်သက်ပြီးပေါ့နော်။ဟိုဟာလိုက်တော့တန်နေရတော့ဖြစ်နေကြရ
။ဟုတ်ကဲ့ဟုတ်ကဲ့အဲကိုမျိုးဆွေလည်း line ပေါ်မှာရောက်နေပါပြီ။ကိုမျိုးဆွေဝင်ရောက်ဆွေးနွေးပြပါခင်ဗျာ
။အဲ့တော့ကျွန်တော်အဓိကပြောချင်တာကတော့ဗျာ။အခုလိုဒီ 10cm ကနေတက်တာဟိုတော့ကျွန်တော်အနေနဲ့တော့အကောင့်ပြင်ပါလေ ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒါပေမဲ့တစ်ခုပြောစရာရှိတာကကျွန်တော်တို့မြန်မာနိုင်ငံမှာဆေးဆရာတုံးဆွေးနေတဲ့ပြည်သူတွေဘက်ကတော့ကြည့်ပြီးတော့အရင်ပြောမယ်ဆိုရင်ကျွန်တော်တို့ဒီဆေးဆရာတက်တောက်ဖို့ကြောင့်ဖြစ်လာတဲ့ဆိုးကျိုးတွေကကျွန်တော်တို့အများကြီးရှိတယ်ပေါ့ဗျဥပမာမီးစက်၃ကားတည်းပြောရင်တော့ဒါတွေကချက်ပြောရင်တော့အများကြီးပဲနောက်တစ်ခုကကျွန်တော်တို့နိုင်ငံမှာဆေးဆရာဓာတ်အားမတည်ငြိမ်တဲ့အတွက်ပေါ့ဗျာဥပမာနော်မီးအမင်းစက်တွေတော့ရဲစစ်ပကတ်တွေတော့ရဲဟာဒီလိုမလိုအပ်တဲ့ပုံစံစီတွေရှိတယ်အဲ့တော့မီတာကမြင့်နေဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့ဟာဒီတက်စစ်မီးအားမပြတ်တော့ဖို့ခုနကဒီမှာရှေ့မှာဆရာတွေဆွေးနွေးသွားတယ်လို့ပေါ့ဒီတက်တော့မယ်ဆိုရင်လည်းကြိုတင်ပြီးတော့အထူးအကျကျွန်တော်တို့ပြည်သူတွေကိုအကြောင်းကြားဖို့နောက်တစ်ခုကဒီတက်စစ်တာတည်ငြိမ်ဖို့ဟာဘယ်နိုင်ငံမှာမှကျွန်တော်ရောက်ဖူးတဲ့နိုင်ငံတွေမှာခုနပြောသလိုမီးအားမြင့်စက်တွေစစ်ပကတ်တွေဆိုတာတုံးတယ်ဆိုတာမရှိဘူးဒီလိုကုန်ကျစရိတ်တွေကိုကျွန်တော်တို့ဟာလားမလိုအပ်တဲ့ဟာတွေကိုကျွန်တော်တို့ပြည်သူတွေဘက်ကတုံးစရာမလိုတော့ဘူးဆိုရင်ခုနကကျွန်တော်တို့ဒါတိုးကောက်တဲ့မီတာကတွေအပေါ်မှာကျွန်တော်တို့တုံးဆွဲရတဲ့ဒီလိုလားတဲ့ပစ္စည်းတွေအတွက်ကျွန်တော်တို့ကာဗာဖြစ်နိုင်တယ်လို့တော့ကျွန်တော်တို့မြင်တယ်နောက်တစ်ခုကကျွန်တော်ရှင်းမဆရာတယောက်ပြောတာနဲ့လည်းကျွန်တော်သဘောတူပါတယ်နောက်တစ်ခုကမြန်မာနိုင်ငံမှာအခုတရားစစ်တာတုံးဆွဲတဲ့ဟာကဗျ55ရာခိုင်နှုန်းလောက်ရှိတယ်ဗျမိပြရတဲ့ပြည်သူက55ရာခိုင်နှုန်းလောက်ရှိတယ်အဲ့တော့ဒီ55ရာခိုင်နှုန်းတုံးဖို့အတွက်နိုင်ငံတော်ရဲ့ဘတ်ဂျက်ကနေပြီးတော့ subsidy လိုရတယ်ဆိုတဲ့အခါမှာနိုင်ငံတော်ရဲ့ဘတ်ဂျက်ဆိုတာကအားလုံးနဲ့ဆိုင်တဲ့ဘတ်ဂျက်ဗျအဲ့တော့ဒီမိရတဲ့လူတွေအတွက်အဲဟလာဒီနိုင်ငံတော်ဘတ်ဂျက်က subsidy လုပ်တဲ့ကိစ္စကြီးဟလာကျန်တဲ့လူတွေအတွက်ဒါနစ်နာမှုဖြစ်တယ်အဲ့တော့ဒီဟာကိုစန့်ကျင်တဲ့လူတွေအတွက်လည်းဒီကိစ္စကိုကျွန်တော်တို့ကစဉ်းစားဖို့လိုတယ်လို့ကျွန်တော်ထင်တယ်နောက်တစ်ခုကကျွန်တော်နေပြီးတော့ဒီမီတာကတက်တဲ့ကိစ္စနဲ့နောက်တစ်ချက်ပြောချင်တာတော့ကျွန်တော်တော့အကောင်းမြင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့မီတာကတက်လာလို့ရှိရင်အလုံးကနေပြီးတော့အသုံးဆွဲတွေရွှေ့တာကြတော့တယ်ဟလာဥပမာဆိုပါစို့ဗျာ LED တွေပို့သုံးလာမယ်ဟလာအာပါဝါ saving တွေပို့သုံးလာမယ်အဲ့ဒီတော့ကျွန်တော်တို့ဒီမီယာသုံးဆွဲမှုတွေကျလာမယ်ကျလာတဲ့အခါခုနကပြောသလိုကျန်တဲ့မသုံးဆွဲရတဲ့လူတွေလက်ထက်ဝင်ဆက်စီပြီးတွေရောက်လာမယ်ကျွန်တော်ကတော့ဒီအသုံးမြင်ပါတယ်ဒါနဲ့ပတ်သက်ကျွန်တော်တော့လည်းဆွေးနွေးပြမှာနော
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဝင်ရောက်ဆွေးနွေးပေးကြတဲ့လူတွေကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာဆိုတော့ဒီလောလောဆယ်မှာပေါ့လေဒီတစ်နှစ်ကိုဘီလီယံ600လောက်ဒီရှုံးနေတာကြောင့်ပေါ့ဒီရှုံးကိုထင်မိအောင်ဟိုအခုလိုကောက်တာဆိုပြီးတော့ဒါအစိုးရပြောပါတယ်ဒါပေမဲ့လည်းဒီပြည်သူတွေရပေါ့နော်ဆိုတော့ဒီမီတာခိုးတုံးတဲ့ကိစ္စတွေနောက်ဒီမီတာ box တွေကိုတက်တိုင်ထိတ်မှဟိုတင်ထားတဲ့အခါကျတော့ဟိုမီတာလာဖတ်တဲ့သူကလည်းဟိုအမှန်ဖတ်သွားလားအမှန်ဖတ်မသွားဘူးလားဆိုတာကိုလည်းဘယ်သူမှမသိနိုင်ဘူးနောက်တစ်ခုကဒီပျောက်ဆုံး unit တွေပေါ့လေစနစ်တကျမထိန်းသိမ်းနိုင်တဲ့အတွက်ဒီပျောက်ဆုံး unit တွေကိစ္စကြီးလည်းရှိတယ်။ဆိုတော့ဒါတွေကိုအလေအလွင့်မဖြစ်အောင်လုပ်ပေးဖို့လိုမယ်ဆိုပြီးတော့လည်းပြောတာမျိုးတွေရှိပါတယ်။ဆိုတော့ဒီအစိုးရဘာကြောင့်မီတာကားတွေကိုတိုးကောက်ဖို့တိုးကောက်တယ်ဆိုပြီးတော့ပြောတဲ့အခါမှာအဓိကကတော့ငွေရှုံးနေတာကြောင့်နောက်တစ်ခုကလူတွေအားလုံးမီးပေးနိုင်ဖို့အတွက်အခုလိုလှုပ်တာလို့ပြောတယ်။ဆိုတော့အစိုးရဘက်ကဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ကြာတော့တိတိကျကျဟိုပြောသွားတာမျိုးကျွန်တော်တို့မကြားပါဘူးဆိုတော့ဒီအစိုးရရဲ့ဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ဘလောက်အထိတိတိကျကျလုပ်ပေးဖို့လိုအပ်မယ်လို့ထင်ပါလဲအာဒေါညိုတင်းပြပြပြပါခင်ဗျာ
ဟုတ်ကျမလေးဒီကလော့ရဲ့ဝန်ကြီးနဲ့ဒီလက်စေဝန်ကြီးနဲ့အင်တာဗျူးတစ်ခုဖတ်လိုက်ရတယ်ပေါ့နော်အဲ့တော့ဝန်ကြီးကခုနကကိစ္စလေးပေါ့နော်ဒါမိတာပေါ့အမိခံတာပေါ့ဝန်ဆောင်မှုတိုင်းမှာဘယ်လိုတာဝန်ယူလဲဖက်အားမပြတ်ကိုတာဝန်ယူလားဝန်ဆောင်မှုတွေဒီထက်ကောင်းလာမှာလားဆိုတော့သူကရှင်းရှင်းနဲ့ပြေသွားတယ်ဒါရီအားလုံးအမမခံနိုင်ပါဘူးတဲ့ဆိုပြီးပြတ်သွားတယ်ပြောတော့ပေါ့နော်အဲ့တော့ကျွန်မတို့ပြောချင်တာကဒီ55ရာခိုင်နှုန်းကိုဒီလိုတိုးကောက်လိုက်ခြင်းအပြင်55ရာခိုင်နှုန်းကမီးလင်းလာမယ်လို့ဘယ်သူကမှအာမမခံထားပါဘူးအာမခံချက်ကျွန်မတို့တစုံတရာအခုတည်းကအစိုးရစီကမရသေးပါဘူးတကယ်လို့ဒီလိုမျိုး55ရာခိုင်နှုန်းကိုတိုးကောက်လို့55ရာခိုင်နှုန်းကမီးရလာမယ်ဆိုလို့ရှိရင်တော့ဒီ55ရာခိုင်နှုန်းကလည်းပျော်မှာပဲကျွန်မထင်တယ်အဓိမမပြောပဲတော့မနေဘူးပေါ့နော်ဒါပေမဲ့ထက်တာကအစိုးရစီကကျွန်တော်တို့အခုထက်ဒီအဲ့အာမခံချက်မရဘူးပေါ့နော်အဲ့တော့ကျွန်မဒါနဲ့ပတ်သက်ပြီးပြီးခဲ့တဲ့လွှတ်တော်တက်တန်းလုံးလားပေါ့နော်ကျွန်မအကြောင်းလေးပြန်ပြောချင်တယ်ဒါချင်းချင်းရေးပါတီပေါ့နော်ဒါပြီးခိုင်ချိုးလက်ထက်မှာ2017-18လောက်မှာဒီလိုပဲပြောခဲ့တဲ့တရားစီရင်ဌာနဒီလိုပဲသူတို့အရှုံးတွေပေါ်နေတယ်ဘီလီယံ300လောက်စိုက်နေရတယ်ဒါကြောင့်မလို့တိုးကောက်မှဖြစ်နေဆိုလွှတ်တော်ကသဘောမတူခဲ့ဘူးလွှတ်တော်ကဘာကိုထောက်ပြခဲ့လဲဆိုတော့ပျောက်ဆုံးရှင်နေပြီအဲ့ဒီအချိန်ကပြည်ပြည်ချာစနစ်တကျတိုးလိုက်တဲ့အခါမှာခုနကလိုပေါ့နော်ဒါအကျဉ်းပြောင်းနေတယ်နဲ့ပေါင်းပြီးလုပ်တာလေးပေါ့နော်ဒါအစိုးရတိုင်းကနေမှဒါဒီလုပ်ငန်းသုံးပြီးထားတာလေးပေါ့နော်အဲ့တော့တနိုင်ငံလုံးမှာအဲ့ဒီလိုပေါ့နော်ခိုးသုံးတဲ့လူတွေအဲတချို့ရှိနေကြတယ်ဒါအဲ့ဒီ
ပမာဏဟာပျောက်ဆုံးရှင်ရဲ့ပမာဏကအဲ့ဒီအချိန်တုန်းက80ရာခိုင်နှုန်းရှိနေခဲ့တယ်။အဲ့တော့အဲ့ဒီ80ရာခိုင်နှုန်းကိုဘူးဌာနအနေနဲ့သူတင်ရှာစနစ်တကျပေါ့ပေါ့နော်။လုပ်ငန်းရဲ့အနေအထားဒီနေ့ဖြစ်မှာဆိုလို့ရှိရင်ရောက်ပြီလားပေါ့နော်။ပြီးခဲ့တဲ့ကျွန်တော်တို့9နှစ်ကိုပြန်ကြည့်လိုက်တော့ဒီနေ့ထိဘူးဌာနကအဲ့ဒီပျောက်ဆုံးရှင်ရဲ့ဒီပမာဏနိုင်နေနေတိုင်တွင်နိုင်တာမရှိပဲနေပေါ့နော်။အလွဲတကူပဲကိုယ်ဆိုင်နေရတဲ့ပတ်စံကိုပြည်သူလူထုတိုးပေးစစ်ရေးဆိုပြီးတော့လူထုစီကအလွဲတကူလှည့်ပြီးတိုးယူလိုက်တဲ့စဉ်းစားချက်ကိုတော့ကျမကလေဘလို့မှလေဟိုအံ့ဩရတာပေါ့နော်အံ့ဩရတယ်အာတို့တွေဒီဘက်မှာပေးရတယ်အဲ့ဒီပတ်စံပေးရတဲ့ပတ်စံငါတို့လူတွေစီကယူလိုက်မယ်ဆိုတဲ့စဉ်းစားချက်ကအုတ်ချုပ်သူဟိုပေါ့နော်ဟိုထက်မြက်တဲ့အုတ်ချုပ်သူဆိုလို့ရှိရင်ဒါမျိုးမစဉ်းစားသင့်ဘူးပေါ့နော်ကျမကဒီလိုမျိုးပြောချင်တယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဒါဒီခိုင်ကျိုးလက်ထက်မှာတောင်မှမလုပ်ရေးသေးတဲ့ကိစ္စကိုအခုပြည်သူအစိုးရဖြစ်တဲ့အချိန်မှာပေါ့နော်ဘာကြောင့်အခြေခံလူတိုင်းစားကိုကြီးကြီးကျယ်ကျယ်ထိခိုက်မယ်ပေါ့နော်ကိစ္စကိုလုံးဝတာလည်းပေါ့နော်ကျွန်တော်ဘယ်လို့မှဟိုနားမလည်နိုင်ဘူးပေါ့နော
်ဟုတ်ပါဆရာမဟုတ်ကဲ့ဒါအပြင်ပေါ့လေအဲဒီမီတာကကိစ္စရင်းနဲ့ပတ်သက်ပြီးတော့ဧပြီလကုန်ပိုင်းကကျင်းပတဲ့ဒီပြောင်စုလွတ်တော်အစည်းအဝေးမှာပေါ့ကျက်စင်းနဲ့စွန့်ရင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကတော့သူတို့ဝန်ကြီးဌာနရဲ့ဝန်ဆောင်မှုတွေကတော့ကမ္ဘာနိုင်ငံကြီးတွေထက်တောင်မှတာလွန်သေးရဆိုပြီးတော့ဒီဖြည့်ရှင်းချက်ပေးပါတယ်ဆိုတော့နားထောင်ကြည့်ပါခင်ဗျာ
အခြားနိုင်ငံတွေမှာလျှက်စစ်တာအမပြတ်တော့ဘူးဆိုတာမဟုတ်ပါဘူးစင်ကာပူနိုင်ငံမှာလျှက်စစ်တာအပြတ်တော့သွားတဲ့အချိန်မှာကျွန်တော်တို့လူနိုင်ငံပိုင်းတော်ပြန်မရဘဲနဲ့ရက်တောင်ကြာပါတယ်အမေရိကန်နိုင်ငံမှာဒါအပြတ်တော့သွားတဲ့အချိန်မှာနှစ်ပတ်ကြာပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံမှာလျှက်စစ်တာအပြတ်တော့မှုဖြစ်ပေါ်တဲ့အချိန်မှာရည်ရည်ရက်ဆိုတရက်တွင်းမှာနိုင်ငံပိုင်းနဲ့နှစ်နာရီသုံးနာရီအတွင်းပြန်ရတဲ့အောင်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နိုင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့စင်ကာပူမှာတော့ဟိုကျွန်တော်လည်းမပြောတတ်ဘူးပေါ့လေဆိုတော့အမေရိကန်မှာတော့ကျွန်တော်တို့နေခဲ့တဲ့တက်တန်းတစ်ချောင်းမှာအဲခုနလိုသဘာဝဘေးအနေရာတွေဖြစ်တဲ့ဒီနှင်းမုန်တိုင်းနောက်ဒီမိုးကြိုးမုန်တိုင်းနောက်ဒီတော်မီလောင်နဲ့ဒေသတစ်ခွိုက်မှာတော့ဒါလူတွေအများပြားထောင်နဲ့သိထောင်တောင်းချီပြီးတော့ဒုက္ခရောက်ကြတယ်အဲ့လိုအခြေအနေမျိုးမှာတော့ဒါမြို့ဝါပြတ်သွားတာဟုတ်မြို့ဝါပြတ်တဲ့အခါကျတော့လျှက်စစ်မီးတွေကတော့အဲ့လိုဟိုချုပ်နေရာတွေမှာလည်းလနဲ့ချီပြီးတော့ပြတ်တာမျိုးတွေရှိပါတယ်ဆိုတော့တာမန်အခြေအနေမှာတော့နှစ်ပတ်မဟုတ်ပါဘူးကျွန်တော်တို့နှစ်နာရီလောက်တော့မှဟိုပြတ်ဖို့ဆိုတာမျိုးကျွန်တော်တို့အင်မတန်ကိုကြုံခဲ့ပါတယ်ဆိုတော့ဟိုကျွန်တော်တို့ကိုယ်တိုင်လည်းဘယ်တော့မှလောက်ဟိုနှစ်နာရီကြာကြာမီးပြတ်ခဲ့လဲဆိုတော့မမှတ်မိပါဘူးဆိုတော့အဓိကကျွန်တော်ပြောချင်တာကတော့အခုလိုဝင်ကြီးတဦးရဲ့အတွက်အချက်ပေါ့လေဒီဝင်ကြီးတဦးရဲ့အတွက်အချက်ဟာဘလောက်ထိအောင်ဟိုအမှန်အကန်ဒီပေါ်မှာအခြေခံပြီးတော့ဒီအခြေအနေမှန်တွေကိုသုံးသပ်ဖို့လိုရလို့ထင်ပါလဲဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုတက်စင်သုံးသပ်ပြပါအောင်ခင်ဗျအ
ခုပြောနေဆိုရင်ကြာအမှန်တကယ်ပြောလို့ရှိရင်ဒီကိစ္စကြီးကစစ်တော်မှာပြောမယ့်ကိစ္စစစ်တော်မှာတပိတ်တော်မှာကိစ္စဖြစ်ပါလေဆိုတော့ဝင်ကြီးတို့ရဲ့စကားတွေကိုလည်းစစ်တော်ကိုယ်စားလှယ်တွေကနေပြီးတော့ဒါကိုပြန်ပြီးတော့နေဆုံးထုတ်ရမယ့်အခြေအနေပါ။အခုကကျွန်တော်တို့ကနေရာလွဲပြီးပြောနေတဲ့အခြေအနေဖြစ်သွားတယ်။ဆိုတော့ပြောချင်တာကကျွန်တော်တို့55ရာခိုင်နှုန်းသောလူတွေကနေပြီးတော့ဒီလိုဟိုပါတော့အားလုံးကို55ရာခိုင်နှုန်းသူတွေကိုမျက်ကွယ်ပြုပြီးတော့ကျွန်တော်တို့ကအခွင့်အရေးနဲ့လူတွေတို့ဖြစ်ရေးကိစ္စအားလည်းဒါလည်းမှားယွင်းတဲ့ကြိုးဆုံမှုပါ။မှားယွင်းတဲ့တစ်ချက်မှုပါ။အမှန်ပြောလို့ရှိရင်ကျွန်တော်တို့ကတိုင်းတစ်ပြည်လုံးကကျွန်တော်တို့ကအခွင့်ပေးထားရပါတယ်။ကျွန်တော်တို့အရင်အစိုးရလက်ထက်အရင်အစိုးရလက်ထက်ပြီးတဲ့ဆာလို့ရှိရင်ဒါကျွန်တော်ဒီဘက်အစိုးရလက်ထက်မှာကျွန်တော်အခွင့်ပူပေးရပါတယ်ဒါအားလုံးသိပါတယ်ဆိုတော့ကျွန်တော်အခွင့်လေးပေးထားတယ်ဒီအခွင့်လေးကိုအစိုးရကိုယ်တိုင်ကဒါ manage လုပ်ရပါတယ်သူကဘယ်သက်ဆံကိုပတ်စံဘယ်လိုရှိပြီးဘယ်ကဏ္ဍတွေမှာဘယ်လိုသုံးရလဲဆိုတော့သူကစီစဉ်တက်ချက်ရပါတယ်စီမံခန့်ခွဲရပါတယ်အဲ့လိုမလုပ်နိုင်မင်းနဲ့အဲ့လိုလုပ်တာကိုလည်းကွန်လင်းနေမှာမရှိအောင်မချပြပဲနဲ့နောက်တစ်ခုကအချို့နေရာတွေမှာမလို့အဖက်နဲ့ပူတုံးတဲ့ကိစ္စတွေမှာလည်းလွှတ်တော်မှာလည်းပြန်ဆွေးနွေးခွင့်မရှိတဲ့ပြုံနေနေတာမျိုးမရှိတဲ့အခြေအနေမှာဒီကိစ္စမှာဒီအကုန်လုံးပြည်သူတွေရဲ့ခေါင်းပေါ်ပုံချပြီးတော့ပြည်သူချင်းရင်တိုက်ပြီးတဲ့ကိစ္စကလည်းမဖြစ်တဲ့ကိစ္စပါတကယ်တော့ဆိုရင်ဒီကိစ္စဒီလိုဖြစ်လာတဲ့ဟာလွှတ်တော်ကိုယ်စားလှယ်တွေလည်းရှိနေတဲ့လွှတ်တော်အမတ်တွေရဲ့တာဝန်ပါသူတို့ကဒီဆိုးရတာဒီလိုလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးလွှတ်တော်ကချက်ကင်ဘယ်လန့်လုပ်ရမှာဒါပြည်သူတွေတာဝန်ပါဘူးပြည်သူတွေကနေရွေးချယ်ထားတဲ့ပြည်သူကိုယ်စားလှယ်တွေလုပ်ရမယ့်တာဝန်ပါဒီကိစ္စကိုပြည်သူ့ကိုယ်စားလှယ်ကမျက်ကွယ်ပြုပြီးတော့မသိရအောင်ဆောင်ပြီးကျွန်တော်တို့ပြည်သူတွေပေါ်မှာဒီကိစ္စပုံချတာလည်းဒါကအစိုးရနဲ့ကျွတ်တော်ဆိုင်မှာရှိနေတဲ့ဒါပုံလင်းမြင်တာဦးမရှိတဲ့စက်ကန်တရက်ဆိုမရှိတာပိုပေါ်လင်းပါလေဒါကြောင့်မလို့ဒီကိစ္စကိုလွှတ်တော်ကိုယ်စားလှယ်ကကျွန်တော်ရွေးချယ်ထားတဲ့လွှတ်တော်ကိုယ်စားလှယ်ကအနည်းနဲ့ထားဒီကိစ္စကိုထုတ်ပြန်တယ်လို့ထင်ပါတယ်ဒီလိုမလုပ်လို့ရှင်တော့ကျွန်တော်တို့ပြည်သူတွေကြားထဲမှာအချင်းဆွေးဝါးကွဲပြီးတော့ပြည်ထောင်ရေးပုံကြည့်လာတာပဲလို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဒီရပိုင်းအတွင်းလေးမှာပဲပေါ့လေကျွန်တော်ရှင်ပြီးခဲ့တဲ့ ရပ်ပိုင်းလေးအတင်းမှာပဲဒီဒေါက်တာထွန်းနိုင်ကနေဘဲပေါ့လေဒီရုပ်မြင့်တရားတစ်ခုဒီတွေ့ဆုံမေးမြန်းခန်းအတင်းမှာပေါ့ဆိုတော့အခုလိုမီတာကတွေဟိုဟိုတက်လဲရတဲ့ကိစ္စอ่ะပေါ့လေဒါလူတွေကဟိုးတော့အတိုင်းဟိုအယိုးဆွဲနေတာပေါ့ဆိုတော့ socialist kit တော့ကတော့ဟိုနိုင်ငံတော်ကပဲဟိုအကုန်ကြခံပြီးတော့လုပ်ပေးမယ်ဆိုတဲ့အနေထားနဲ့အယိုးဆွဲနေတာကြောင့်ပေါ့လေအခုလိုမျိုးမီတာကတွေတိုးကောက်တဲ့ကိစ္စဟာဟိုတိုးကောက်တာနဲ့ပတ်သက်ပြီးတော့သူတို့တွေကသိပြီးတော့သဘောထားဟိုမကြည်လင်ဘူးဆိုတဲ့ပုံစံမျိုးပြောသွားတာမျိုးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဆိုတဲ့အခါကျတော့ဒီလိုကိစ္စတွေဟာဒီလိုတာဝန်ရှိတဲ့ဝန်ကြီးတယောက်အနေနဲ့ပေါ့လေဟိုခုနလိုပဲထပ်ပြီးတော့ပြောရရင်တော့ဝန်ကြီးဌာနရဲ့ဒီဝန်ဆောင်မှုအပိုင်းကိုအဓိကထားပြီးတော့ဒါသူတို့အနေနဲ့ခုနလိုပေါ့ကိုခေါ်လာရည်လည်းပဲခုနဆွေးနွေးသွားပါတယ်ဒါဟိုသူပတ်စံပေးရတဲ့ဟာတော့ဟိုတိတ်ပြီးတော့အဓိကမကြောက်ဘူးဒါပေမဲ့လည်းဝန်ဆောင်မှုအပြည့်အဝရကျင်နေဆိုတာမျိုးပြောတော့ပါတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးတက်ဆိုင်ရာဝန်ကြီးဌာနဝန်ကြီးတွေအနေနဲ့ခုနလိုပေါ့လေဟိုပြည်သူနဲ့အပေးယူလုပ်ရတဲ့အခါမှာကိုယ့်ရဲ့ဝန်ဆောင်မှုအကြောင်းနားလည်ဖို့ဟာဘလောက်ထိအောင်အရေးကြီးရလို့ထင်ပါလဲဆက်မတော်ညညတင်ဆွေးနွေးပြပါခင်ဗျာ
တော်ရင်တော့ကျမတို့ဒီရပ်သားဆိုးရလက်ထက်မှာဝင်းကြီးအများစုကဒါဒီ politician တွေမဟုတ်ကြဘူးလေမဟုတ်ဘဲနဲ့ဒီဘက်ကအရက်ဘက်ကလာတဲ့ပေါ့နော်ဟိုပညာရှင်လည်းမဟုတ်စီးပွားရေးလုပ်ငန်းရှင်လည်းမဟုတ်ပေါ့နော်အဲ့ဒါမျိုးပေါ့နော်ဂျားပေါ့ဂျားကြလူမျိုးတွေဖြစ်လာတဲ့အခါကျတော့သူတို့တော်တော်များများကဒီလူတို့နဲ့မနှိမ့်ဆက်ကြဘူးပေါ့နော်တကယ်အထူးသဖြင့်အခြေခံဒီလူတို့နဲ့မနှိမ့်ဆက်ကြဘူးတော့အခြေခံလူတိုင်းစားလဲဝေးတဲ့အခါကျတော့သူတို့သုံးချက်ချက်တွေသူတို့ပြောဆိုချက်တွေဟာဟိုကဘာတော်ဟာတာတွေကိုတစ်ခါပြန်ဆိုင်ဖြစ်နာပေါ့နော်ခုနကဒုဝင်ကြီးပြောတဲ့ခုနကဖွင့်ကြတဲ့ဟာမျိုးလို့ပေါ့နော်အဲ့တော့ဟိုတမကတော့လေဒီနိုင်ငံတိုင်းမှာပေါ့နော်ဒီဝင်ကြီးတွေကိုခန့်နေနေရမှာပေါ့နော်တခြားနိုင်ငံတွေမှာဘယ်လိုခန့်လဲဆိုတော့ကျွန်မတို့ကပြန်ပြီးတော့၄လေးချိန်နဲ့ပေါ့နော်ဘယ်လိုလူမျိုးတွေဝင်ကြီးဖြစ်လဲပေါ့နော်အဲ့တော့အဲ့ဒါကိုပြန်ပြီးတော့အစိုးရအနေနဲ့ပြန်စဉ်းစားတင်တယ်ဒါပေမဲ့အခုကတော့တော်တော်တော့နောက်ကျနေပြီပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့အခုလိုမျိုးပေါ့လေဒီမီတာကတိုးကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တချို့တွေကလည်းမကြက်ကြဘူးတချို့တွေကလည်းပဲအဲခုနလိုပေါ့ဒီအစိုးရဘက်ကဝန်ဆောင်မှုအပြည့်အဝလိုချင်ပါတယ်ဒါပေမဲ့လည်းပဲတချို့တွေကြတော့လေမီတာကကောက်တဲ့နေရာမှာဘလို့ပုံစံမျိုးနဲ့ကောက်လဲဆိုတာကိုအကြံပေးတဲ့သူတွေလည်းရှိပါတယ်ဒီကြံငေးမျိုးကဥကျော်လင်းပေးပို့ထားတဲ့အတန်ဖိုင်ကိုဖွင့်ပြပါရစေခင်ဗျာ
ကျက်စစ်မီတာကဒီဈေးတက်တဲ့နာသဘာဝကြသလိုဈေးလဲခစ်စနစ်နဲ့လျော်ညီတာမှုမမှားပေမဲ့တက်ယူပုံတက်ယူနည်းကတော့မှားယွင်းနေပါတယ်မားခဲ့တာကတော့ကုံစင်းလုံးတက်တယ်လို့တဖြည်းဖြည်းတရရတက်ရင်လူတွေခံလာနိုင်ပေမဲ့ခုလိုတရားရခိုင်လုံးတက်ပုံတက်နေကြတော့မှားယွင်းနေပါတယ်အမှန်ကတော့ရင်းစိုးအဆက်ဆက်ကလေးကတစ်နှစ်ကို100ရခိုင်လုံးလောက်ပုံမှန်တက်လာခဲ့ရမယ်ဆိုရင်အခုကောက်တဲ့နှုံနဲ့မနေရရှိမှာဖြစ်တဲ့ပြင်ပြည်သူလူထုအပေါ်လဲဝင်တော့ဘုံမဖြစ်ပွားနိုင်ပါဘူးအစိုးရကလည်းစိုက်ထုတ်ကြခံစရာမရှိလို့ယခုတည်းဆက်စစ်ကဏ္ဍမှာပုံပြင်းရင်းနှီးမြှုပ်နှံနိုင်ခဲ့မှာပါရွှေတစ်ချက်သားကို400လောက်ချိန်လုံးနဲ့ပေးခဲ့ရတဲ့တရယူနစ်ပြ60နဲ့မီတာထိမ့်ထိမ့်ဆောက်လျှောက်ကငွေတစ်ချက်ဟာကူတက်ယူနှုံတဲ့၅ဆမှ10ဆအထိအပိုပေးခဲ့ရတာဖြစ်ပါတယ်အခုလက်ရှိအချိန်မှာကုန်စည်နှုံနဲ့အရာရာဖက်ဖက်ကကမောက်ကမမဖြစ်ရအောင်ထိမ့်သိမ်းကျင်နေဆိုရင်ယခုတက်ယူနှုံကိုပဲယခုဒီချိန်မှာ50ရာခိုင်နှုံတက်ပြီး2020ရွေးကောက်ပွဲအပြီးမှာ50ရာခိုင်နှုံတက်ရင်တိတ်မတိတာတဲ့အပြောင်းလဲဖြစ်သွားနိုင်မှာပါရှေ့လျှောက်ပြီးလဲတစ်နှစ်ကို100ရာခိုင်နှုံနဲ့သာမတိမသာတိုးပြီးကောက်တင်ပါတယ်ဗျာ
ဒါကတော့မီတာကတွေကိုဟိုဘလိုမျိုးတိုးပြီးတော့ကောက်မယ်ဆိုလို့ရှိရင်အားလုံးအတွက်အဆင်ပြေနိုင်မလဲဆိုတော့ဤလန်တလန်ကိုအကြံပေးတာပါဆိုတော့ဒါဟိုတုန်းကဆိုရင်လည်းပဲဟိုဒွန်ဆန်းစုကြည်ကပြောပြပါတယ်ဒါအခုလိုမျိုးဒီမီတာကတွေတိုးကောက်မယ်ကိစ္စတွေပါတွေဟာလူတို့နဲ့ဟိုသဘောထားကိုရယူသင့်တယ်လူတို့နဲ့တိုင်ပင်ဆွေးနွေးပြီးတော့မှဒါအလုပ်သင့်တယ်ဆိုတာမျိုးပေါ့လေဆိုတော့ဟိုအာနာရှင်ဆန်ဆန်ပေါ့ကိုလို့ချင်တယ်လို့လုပ်လို့မရဘူးဆိုပြီးတော့ဟိုတုန်းကဒီ2013လောက်တုန်းကတော့ပြောခဲ့ပူးပါတယ်ဒါပေမဲ့လည်းအခုကြတော့ဒီလက်စစ်နဲ့စွမ်းရင်ဝန်ကြီးဌာနရဲ့ကြေညာချက်မှာတော့ဒါတက်ဆိုင်ရာအဖွဲ့အစည်းတွေအတိုင်းအဝိုင်းနေနဲ့ညှိနှိုင်းဆွေးနွေးပြီးတော့လုပ်တယ်ဆိုတာမျိုးအဲကြေညာထားပါတယ်ဒါပေမဲ့လည်းပဲတော်တော်များများလေးရှိရအတန်ထွက်လာတာကတော့ဒါဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှဟိုညှိနှိုင်းတိုင်ပင်တာမျိုးမသိရဘူးဆိုပြီးတော့လည်းပြောပါတယ်ဆိုတော့ကိုသက်စင်ဆိုတော့ဒီလိုပေါ့လေဒီအစိုးရအနေနဲ့အခုလိုပုံစံမျိုးဆောင်ရွက်သွားတာနဲ့ပတ်သက်ပြီးတော့ပေါ့လေဒီဘလူးဒူးနဲ့ညှိနှိုင်းပြီးတော့ဆက်ဆက်ပြီးတော့လုပ်ဖို့ကိစ္စဟာဘလောက်ထိအောင်အရေးကြီးရလို့ထင်ပါလဲကိုသက်စင်ဖြစ်ပြပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အဓိကအားဖြင့်လူဒူးနဲ့ပတ်သက်တဲ့လူဒူးနဲ့အဓိကပတ်သက်တဲ့ကိစ္စလေးကြည့်ဆောင်ပါခင်ဗျာဒါဒူးတရလုံးနဲ့ပြည်သူတရလုံးနဲ့ပတ်သက်တဲ့ကိစ္စလူကိစ္စမျိုးမှာဒါရိုက်ပတ်သက်တဲ့လူဒူးအဓိက ဟုတ်တယ်လို့ဟောပါအဓိကအဖြစ်တော့အကြောင်းကြားနဲ့အသိပေးရမယ်ပြီးရင်လူလူရဲ့သဘောထားမျိုးပြန်ပြီးခေါ်ယူရမှာပါအဲ့လိုမျိုးနဲ့ဒီနေ့ရမိုင်းဒီစားကြီးအစိုးရဝန်ကြီးချုပ်သူမင်းလေးပြောသူမျိုးပေါ့ဒါသူတို့ဒီဟိုတက်ဆက်ဒီဟိုလုပ်ငန်းရှင်ကြီးတွေကနေပြီးတော့သူတို့ပြောတယ်တက်ဆက်ကြီးတက်တဲ့အခါကျတော့သူတို့တွေကနေပြီးတော့တက်ဆက်ကြီးတို့ဒီ online ဝယ်ထားရတယ်အဟိုဒီစတဲ့ဝယ်ရတယ်ပြီးတော့စောင်းစားကြီးဝယ်ရတယ်လောမောင်ကြီ
းဟုတ်ကဲ့အချင်းချင်းပြောပြပါဟု
တ်ကဲ့ကုန်ကြဈေးကဟုတ်အဲ့လိုမျိုးပြောတဲ့ဟာကိုအဲ့ဒီခုလေးကိုကြည့်ပြီးတော့ဒီလုပ်ငန်းရှင်တို့အနည်းဆုံးရဲ့တော်တော့ကြည့်တော့ဒီလိုမျိုးပြန်ပြင်ကြောင်းလဲဆိုတာဒါမဖြစ်တဲ့ကိစ္စပါအမှန်လို့ကြည့်ရမှာစစ်စစ်လူလူအများစုရဲ့အဲတဘောတော့ကြည့်ရမှာအဲ့ဒါဆိုစစ်စစ်လူလူအများစုကလည်းတင်းရောက်ထားတဲ့ယူပေါက်ကန်ကုစလေးတွေနဲ့အနည်းဆုံးအဆင့်တော့စွတ်တော်လေးမှာဆွေးနွေးပြီးတော့မှသာပြင်ဒီကိစ္စကိုလုပ်ပြန်ပါလေအဲ့လိုမဟုတ်ခင်းနဲ့ကို့တဘောနဲ့ကိုဟိုနည်းစရာအတိုင်းဝိုင်းလုပ်ငန်းရှင်တို့နဲ့ဟိုတဘောတူညီမှုယူပြီးတော့ပြည်သူ့အသိမပြည့်တဲ့တုန်းကဟာတော့ဒါအနာရှင်စနစ်ဒါလိုပြောမှာအနာကျင်ဆန်လေးပဲပြောမှာပါ
ဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုသက်ကြီးကျေးဇူးပါခင်ဗျာကျွန်တော်တို့တရက်လေးလိုင်းဆွေးနွေးပွဲအချိန်ပြည့်သွားပြီမို့အစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြရစီခင်ဗျာပါဝင်ခဲ့တဲ့ဒီအားလုံးကိုကျေးဇူးထူးတင်ပါတယ်ခင်ဗျာ